စကိုင်းတိုင်းဝက်လက်မြို့နယ်အနောက်ချမ်းမှာဒီကနေ့မနက်အစောပိုင်းတုန်းကမြန်မာစစ်တပ်နဲ့ဒေသခံ PDF လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဒေသခံအမျိုးသမီးတဦးကြီးထိမှန်သေဆုံးခဲ့တယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အောက်တိုဘာလ14ရက်နေ့ကလည်းဝက်လက်မြို့နယ်အရှိချမ်းမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်ကစစ်ကြောင်းတလျှောက်ကျေးရွာတွေကဒေသခံပြည်သူ12ဦးထက်မနည်းကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။ဝက်လက်မြို့နယ်တွေကအခြေအနေသတင်းပေးပို့ချက်ကိုတော့အလိမ်မာပြောပြပေးပါရှင်
။ဝက်လက်မြို့နယ်အနောက်ချမ်းမှာဒီကနေ့မနက်ဒေသခံ PDF လက်နက်ကိုင်အဖွဲ့တွေကရွှေပန်းကုန်းရွာရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်စစ်တပ်ကလေကြောင်းကနေတုတ်ပြန်တိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုအတွင်းဒေသခံပြည်သူတို့သေဆုံးခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့က VOA ကိုပြောပါတယ်။
အဒီနေ့နဲ့လည်းလည်းကြာဝလာနေနေတော့ကျွန်တော်ရှေ့တော့ပြီးရကြေးရမှာဒီအပြန်လည်းတက်ဖြစ်တာပေါ့နော်အပြန်လည်းတိုက်ခိုက်ရင်လည်းအဲဒီစစ်ကောင်စီကနာမခါရပေါ့နော်မုံကနာမခါအနေမှာအမိုင်းတာတီထိုင်နေကျွန်တော်တို့ဒီဘက်ကိုလာပြစ်တယ်အဲကျွန်တော်တို့ခုနှစ်နာရီမိနစ်20မှာပြစ်တာပါခုနှစ်နာရီမိနစ်20မှာကျွန်တော်တို့ဒီရှေ့တော့ကြီးအောင်ပြစ်ခဲ့တယ်ပြစ်ချက်ပြီးတော့မှဒီဘာမှမဆိုင်နေနဲ့ကျွန်တော်တို့ဒီအရှိကကျွန်တော်တို့ရပါကြီးရရဲ့အနာဖက်ကရင်းမရတာပဲကိုလာပြတယ်။အမှအတူတူအမျိုးသမီးအသက်ရောမတူရဘူး။အတူတူမျိုးသမီးတော့ကအဲ့လိုပြစ်လို့မခင်ရမှုပုံဝတဲ့ချိန်မှာခင်ရကနေပေါက်ပြီးမှသူခါရီကိုမှလာကြတာကအမျိုးသမီးကအသက်ထုံးဆုံးသွားတာကြီးကိုတင်ရတာပါတယ်။အ
ောက်တိုဘာလ၈ရက်နေ့ကလည်းမြန်မာစစ်တပ်ကဝက်လက်မြို့နယ်အရှိချမ်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်သားတရာဝင်းကျင်လောင်းနဲ့နယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။နေမြေရှင်းလင်းရေးလုပ်ခဲ့တဲ့လျှောက်ကကြေးရွာတွေကနေအိမ်တချို့မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံ12ယောက်ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ်။မင်းငုံရွာမှာစကန်ချခဲ့ကြတဲ့စစ်ကောင်စီစစ်ကြောင်းနောက်တစ်ကြောင်းကတော့အောက်တိုဘာလ16ရက်နေ့ကမင်းငုံရွာကထွက်လာမှာဝက်လက်မြို့နယ်အရှိချမ်းဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြတယ်လို့အဖွဲ့ဝင်တူကပြောပါတယ်။
ဒီကထောင်းနေကြတော့သူတို့မင်းမောင်ရွာဆက်လာတဲ့အချိန်မှာကျွန်တော်ကြည့်ကြတော့ဖွဲ့တချို့နဲ့တွေ့ပြီးတော့ဒီကြောင်းတွေအပြန်နဲ့ဗတ်တဆိုင်မှုဖြစ်တယ်ပေါ့နော်ဗတ်တဆိုင်နဲ့ကြတော့ကျွန်တော်ဘက်မှာတော့အချာချုံးမရှိဘူးသူတို့ဘက်မှာကအနေဆင်းရှိကြရအနည်းဆုံးသူတို့မှာမပြော၃ရက်လောက်ပြီးတယ်ထိခိုက်ဒဏ်ရာကျွန်တော်ရရရ
ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုတိကျအတည်ပြုချက်မရသေးပါဘူးအောက်တိုဘာလ၈ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းမှာရှိတဲ့ PDF တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့သေဆုံးတာတွေပျောက်ဆုံးတာတွေရှိခဲ့တယ်လို့ PDF တပ်ဖွဲ့ဝင်တွေကပြောပါတယ်။ဒါပေမဲ့အရေးအတွက်အတိအကျတော့ပြောဆိုခြင်းမရှိသေးသလိုအတည်ပြုချက်မရသေးပါဘူး။ဒီကနေ့အောက်တိုဘာလ18ရက်နေ့မှာလဲဝက်လက်မြို့နယ်အနောက်ချမ်းကိုမြန်မာစစ်တပ်ဘက်ကလေကြောင်းကနေထပ်ပြီးတိုက်ခိုက်ခဲ့တာပါ။ဝက်လက်မြို့နယ်အတွင်းမှာမြန်မာစစ်တပ်ရဲ့ကုန်းချောင်းကနေရောလေချောင်းကနေပါထိုးစစ်ဆင်နေတာတွေကြောင့်ကျေးရွာတော်တော်များများကဒေသခံတောင်းနဲ့ချီပြီးစစ်ဘေးရှောင်နေကြရတာပါမြန်မာစစ်တပ်ကလေချောင်းကနေတိုက်ခိုက်ခဲ့တဲ့နေရာနဲ့အနီးဝန်းကျင်ကကျေးရွာ15ရွာထပ်မင်းဲကဒေသခံတွေဟာလည်းဘေးလွရာကိုထွက်ပြေးနေကြရဆဲဖြစ်ပါတယ်မြစ်ကမ်းတစ်လျှောက်နဲ့မြစ်ကမ်းနဲ့နီးတဲ့ကျေးရွာတွေကဒေသခံတွေဟာဘေးလွရာတောတောင်နေတဲ့နဲ့အနှဲငယ်ပိုဝေးတဲ့ကျေးရွာတွေကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ဒီဒေသကျေးရွာတွေမှာ PDF တွေကကျေးရွာတွေမှာအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကစွပ်စွဲထားပါတယ်။ဒီအကြောင်းပြချက်နဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုစက်တိုက်တိုးပြီးလှုပ်လာနေသလိုစစ်ဘေးရှောင်တွေပိုးပြီးတိုးလာနေပါတယ်ရှင်။